ခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ရောက်ရှိနေကြတဲ့ဒုက္ခသည်တွေပြန်လည်နေရာချထားပေးမယ့်အစီအစဉ်ဟာအခုအချိန်အထိအကောင့်တဲပေါ်လာခြင်းမရှိပါဘူးခင်ဗျာမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားအပြန်အလှန်အပြစ်တင်နေကြပြီးတစ်ဖက်မှာလည်းကုလသမဂ္ဂနိုင်ငံတကာနဲ့ရိုဟင်ဂျာခေါင်းဆောင်တို့ကရခိုင်ပြည်နယ်ရဲ့အခြေအနေတွေဟာပြန်ပြီးနေထိုင်ဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောဆိုနေကြပါတယ်မြန်မာအစိုးရရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးဟောက်တို့ဆွမ်းကတော့ရခိုင်ပြည်နယ်မှာအမှန်တကယ်နေထိုင်ခဲ့သူတွေကိုလက်ခံဖို့အဆင်သင့်ပဲလို့ RFA ကိုပြောပါတယ
်ပြန်လည်လက်ခံရင်မှာကျွန်တော်တို့နိုင်ငံသဘောတူထားတဲ့အချက်တွေပုံစံတွေဖြစ်ရမယ်ဒီမှာနေခဲ့ပူးတဲ့အထောက်ထားပေါ့နော်ဟိုအထောက်ထားဆိုတဲ့နေရာမှာလေဗျာရှင်းရှင်းပြောလို့အိမ်ထောင်စုစီးရင်တို့လိုပါလို့အတိအကျကြီးမှတ်ပုံတင်အဲ့လိုပြောတာမဟုတ်ဘူးနောက်ဆုံးခုပြောရင်သူ့ရွာမှာဟာလာသူ့ရဲ့ဟိုတကြီးကဘယ်သူစသဖြင့်ဒီလိုမှမစစ်စစ်ရင်လည်းဘယ်လိုလုပ်မလဲဗျာလာကျင်တဲ့လူတိုင်းကျွန်တော်တို့အကုန်လုံးတကားဖွင့်ပြီးတော့ဟာဟိုတာလိုင်းဆဲရလို့လှုပ်လို့မပင်ရတာဟာ
ဝင်းလက်ဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးခိုင်ကောင်းဆန်ကိုလည်း RFA ကဆက်သွယ်ခဲ့ပါတယ်ခင်ဗျာ
ဒီဖက်မှာတော့ပြန်လက်ခံတဲ့လူတွေအတွက်ဒီလိုယာယီနေထိုင်ဖို့အစာဦးတွေပြင်ဆင်ထားတာတွေအဆင်သင့်ရှိနေတယ်။နောက်တစ်ဖက်မှာလည်းဒီတန်လာရှင်တဲ့လူတွေကလည်းရှိတယ်ပေါ့မွတ်စလင်တာဝိုင်မှာဒီပြင်ပေါ့လေဟိုကျွန်တော်တို့ဟိန္ဒူ400ကျော်လောက်ပြန်လာဖို့ဟိုကလုတာကိုလည်းဘင်္ဂလားဒေ့ရှ်ဆိုရာကပူပေါက်ပါဝင်မလုပ်ဘူး။နောက်တစ်ခုကတရှိုးသောမွတ်စလင်တွေကကြတော့တန်လာရှင်တွေနဲ့လို့မလာရဘူးချင်းချောင်းမှုတွေခံနေရတယ်တန်လာလို့ရှိရင်မင်းတို့ကဘယ်လိုလုပ်မယ်ဆိုတော့ချင်းချောင်းမှုအဲ့ဒါကအစောပိုင်းမှာဖြစ်ခဲ့တဲ့အရာပါဒီနောက်ပိုင်းမှာကျတော့သူတို့ပြန်လာဖို့ကလည်းနည်းနည်းစိုးရိမ်မှုတွေရှိနေတယ်လို့ထင်တယ်။ဘာကြောင့်ဆိုတော့လက်ရှိကဒီတက်မတော်နဲ့ဒီခိုက်တက်မတော်တိုက်ပွဲတွေဖြစ်နေကြတာပေါ့လေ
ပြန်လည်နေရာချထားရေးတွေအာဆီယံကဘာတွေကူညီမှလဲဥဟောက်တို့ဆိုခင်ဗျာ
ပြန်လာတဲ့ခါစာဝင်ရေးလိုအပ်ချက်၊ကျန်းမာရေး၊လူမှုရေးလိုအပ်ချက်တွေရှိနိုင်တယ်။အဲ့ဒါအတွက်ဒီအဆင်ဘက်ကနေပြီးတော့ဘာပံ့ပိုးဟိုပေးနိုင်မလဲဆိုတဲ့ဟာပေါ့နော်။နောက်တစ်ခုကသတင်းအချက်လက်ပေါ့ဗျာ။အခုကကျွန်တော်ဆိုရရနေလုပ်နေတဲ့ဟာတွေကဟိုအပြင်းအထန်မသိဘူးဗျာ။မသိတဲ့အပြင်မီဒီယာတချို့တွေကတစ်ဖက်ဆောင်နေအများအားရေးနေတဲ့ခါကျတော့လူတွေကမြန်မာနိုင်ငံကဆိုရဘာမှမလုပ်ဘူး political will မရှိဘူးဆိုပြီးဒါတွေပဲတတ်တတ်ပြောနေတဲ့ခါတချို့လက်ဒါတွေနားယောင်တာပေါ့။အဲ့ဒါတွေကိုဟုတ်လားအာဆီယံအနေနဲ့မြန်မာနိုင်ငံဆိုရဘယ်လိုလုပ်နေလဲဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေအပြည်ဆိုင်ရာနဲ့ပူးပေါင်းဆောင်ရွက်ဘယ်လိုလုပ်နေလဲပြန်လာမဲ့လူတွေအတွက်လည်းဘယ်လိုအပြင်ဆင်ထားအဲဒါတွေကိုသတင်းချက်လက်တွေကိုဖြန့်ဖြူးတဲ့နေရာမှာသူတို့ကချက်ချက်ပြန့်ဖြစ်အောင်သူတို့ကူညီမ
ရခိုင်ပြည်နယ်မှာနေထိုင်ခဲ့တဲ့မွတ်စလင်အလုံးကိုနိုင်ငံသားဖြစ်ခွင့်ပေးရမယ်ဆိုတဲ့တောင်းဆိုသံတွေကြဲကြဲလောင်လောင်ပေါ်ထွက်နေပါတယ်ဘယ်လိုပုံစံဖြစ်တင်ပါသလဲလို့ငြိမ်းချမ်းမှုတည်ဆောက်ရေးကွန်ရက်ရဲ့အထွေထွေအတွင်းမှုတရားလွှတ်တော်ရှေ့နေဥအုံမောင်ကို RFA ကမေးမြန်းခဲ့ပါတယ်
ကျွန်တော်တို့ကတော့ဥပဒေသမားဆိုတော့လေဘယ်လူမျိုးပဲပါသာကိုးကွယ်တယ်ဆိုတော့အပေါ်မှာကျွန်တော်တို့မစဉ်းစားပါဘူးဥပဒေအပေါ်မှာပဲစဉ်းစားတယ်အဲ့တော့နိုင်ငံသားဆိုတာကလည်းဥပဒေနဲ့တတ်မှတ်ထားတာရှိတယ်အဲ့တော့ဒီဥပဒေကအခုမှပေါ်လာဥပဒေမဟုတ်48ခုနှစ်အဖွဲ့အစည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန်17ပြီးတော့1948ခုနှစ်နိုင်ငံသားဖြစ်မှုအဲ့ဥပဒေပုံမှန်ပြီးတော့1948ခုနှစ်မြန်မာနိုင်ငံသားအဖြစ်ရွေးချယ်ရေးအဲ့ဥပဒေဆိုတာရှိတယ်အဲ့ဒါပြီးသွားတော့မှ84ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်။အဲ့ဒါပြီးသွားမှ82ဆိုတာလာတာဖြစ်တာ။အဲ့တော့အဲ့ဒီဥပဒေဒီအရာတေချာစီစစ်လိုက်မယ်ဆိုရင်ဒါဘယ်သူနိုင်ငံသားဖြစ်တယ်မဖြစ်ဘူးဆိုတာပေါ်ပေါက်လာမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာ2012ခုနှစ်ကစပြီးတောက်လောင်ခဲ့တဲ့ပြည်ပခါတွေကိုဥခိုင်ကောင်းဆောင်ကဘယ်လိုသုံးသပ်ပါသလဲ
။ဒီ2012ခုနှစ်ဖြစ်စဉ်ကဒီလိုကြီးတော်တဲ့အကြောင်းရင်းကိုနိုင်ကလူဒဇူရဲ့ဟာပေါ့နော်သူတို့ရဲ့အာနာတေမျိုးကိုအတွက်မွတ်စလင်တွေရောဒီရခိုင်တွေရောနိုင်ငံရေးအတုံးချမှုကိုခံရတယ
်။ဦးအောင်မောင်ကလည်းအလားတူရှုမြင်ပါတယ်ခင်ဗျာ
။နော်ဒီပါတာတစ်ခုကနှစ်ပေါင်းများစွာအထူးတကားဆင်တွဲပြီးတော့နေထိုင်လာခဲ့တာကျွန်တော်တို့တက်တန်းတစ်လျှောက်လုံးမှာနည်းနည်းပါးပါးလေးပုတ်တိုက်တာရွယ်လို့ဒီလိုကြီးကြီးမားမားမရှိခဲ့ဘူး။အဲအခုကျွန်တော်ဒီမိုကရေစီစနစ်ကိုကြောင်းတဲ့အခါမှာနောက်ွယ်ကစီးပွားရေးကိစ္စတွေရှိလာနိုင်ငံရေးအာဏာတွေရှိလာမယ်အဲ့ဒီအတွက်ကြောင့်မလို့ဒီလိုမျိုးမလိုလားတဲ့ပြဿနာကြီးတွေပေါ်ပေါက်လာတယ်လို့ဖြစ်ပါတယ
်တစ်ဆက်တည်းမှာပဲနိုင်ငံသားတိုင်းဒန်းလူရည်သူအခွင့်အရေးရရှိဖို့လိုတယ်လို့ဦးအောင်မောင်ကပြောပါတယ
်ဥပဒေနဲ့ညီကျွန်တော်နိုင်ငံသားဖြစ်သွားပြီဆိုရင်သူ့အခွင့်အရေးရှိတဲ့နိုင်ငံသားအခွင့်အရေးရှိတဲ့လွတ်လပ်စွာသွားလာခွင့်နေထိုင်ခွင့်စီးပွားလုပ်ကိုင်ခွင့်ကိုယ်ကွယ်ခွင့်ယုံကြည်ခွင့
်ဦးခိုင်ကောင်းဆောင်ကလည်းဒန်းလူအခွင့်အရေးကိုလက်တွေ့ကြကြလက်ခံသူပ
ါနိုင်ငံတကာကလည်းဒီနှစ်ဖက်လူဖွေးစည်းကိုဒီ balance ဖြစ်တဲ့အထောက်ပံ့ကူညီပေးဖို့လိုတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနှစ်ဖက်လူဖွေးစည်းတွေကအမြဲတမ်း မကြမကြပေါ့လေပုံမှန်တွေ့ဆုံဆွေးနွေးပြီးတော့မှနှိမ့်နိုင်အဖြစ်ချပို့လို့တယ်ဒီထဲမှာတော့အဓိကတော့အစိုးရကတော့တာဝန်အရှိဆုံးပေါ့အစိုးရကတနိုင်ငံလုံးကိုလွတ်လပ်စွာတော်လှန်ခွင့်ပြုဖို့ဒါလေးအဲ့အဓိကအရေးကြီးတဲ့အချက်တစ်ခုဖြစ်ပါတယ်ဟိုနိုင်ငံတော်ကပြဋ္ဌာန်းထားတဲ့ဥပဒေအရနိုင်ငံသားဖြစ်ပြီဆိုရင်လွတ်လပ်စွာတော်လှန်နေထိုင်ခွင့်ပေါ့နောက်အစိုးရကိုနိုင်ကလည်းဒီလူတွေကိုဘယ်လိုအသိမှတ်ပြုမလဲဆိုတဲ့ဟာကရခိုင်လူထုကိုပွင့်လင်းစွာချတတ်ဆွေးနွေးဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ရခိုင်ပြည်နယ်ရဲ့အနာဂတ်ကတော့ပြည်တွင်းပြည်ပပါဝင်ပတ်သက်နေသူအလုံးရဲ့လက်ထက်မှာရောက်လို့နေပါပြီငိမ့်ညံပြီးတာယာဝါပြောတဲ့ရခိုင်ပြည်နယ်အောင်မြင်စွာပေါ်ထွက်လာရေးအတွက်ကျွန်တော်တို့အားလုံးဆုတောင်းကြရအောင်လားခင်ဗျာ